COVID-19 ရောဂါအတည်ပြုလူနာစီးရင်ထဲမှာကျန်းမာရေးဝန်ထမ်းတဦးစတင်ကူးစက်ခဲ့တာကြောင့်မြန်မာနိုင်ငံတွင်ဆေးရုံစည်းကမ်းတွေရဲ့ရောဂါဆောင်ကြည့်ရင်းနဲ့ကာကွယ်ရေးအစီအမံတွေဘယ်လိုရှိနေသလဲတင်ဆက်ပေးပါမယ်။မြန်မာနိုင်ငံတွင်မှာ COVID-19 ရောဂါကာကွယ်ရေးအတွက်ပုဂ္ဂလိကဆေးရုံတွေမှာလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားထားတဲ့အတိုင်းလိုက်နာဆောင်ရွက်နေပြီးကျန်းမာရေးဝန်ထမ်းတွေကိုလျှော့ချပြီးဒီရောဂါကူးစက်မှုနှုန်းညွှန်နေအောင်ဆောင်ရွက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံထဲမှာဒီယောဂါစတင်မဖြစ်ပွားခင်ကတည်းကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကပုဂ္ဂလိကဆေးရုံတွေကိုဒီယောဂါကာကွယ်ရေးအတွက်ညွှန်ကြားချက်တွေထုတ်ပေးနေတယ်ဆိုတဲ့အကြောင်းကိုရွှေလာမင်းဆေးရုံအုပ်ကြီးဒေါက်တာတင်ညိုညိုလက်က VOA ကိုပြောပါတယ
်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဒီဘက်မှာကျမတို့ဒီပုဂ္ဂလိကဆေးရုံတွေကိုညွှန်ကြားချက်ထုတ်ထားရရှိပါတယ်။အဲ့ဒါကတော့ကျမတို့ဆေးရုံလာတဲ့ဟို fever screening ပေါ့နော်။ဒါလက်ပြမယ်ဆိုရင်ကျမတို့ကfever screening လုပ်တယ်တကယ်လို့လိုအပ်မယ်ဆိုရင်ကျမတို့ကသူတို့နဲ့ကိုပေါ့ဒီ fever room မှာထားပြီးတော့မှအဲနည်းနည်းလေးပေါ့နော်သူတို့အနေနဲ့တန်ပြားဖြစ်ပြီးရှိတယ်ဆိုရင်တော့ကျမတို့ကတန်းယုံတန်းဒေတာကျမတို့ဦးစီးဌာနကိုဆက်သွယ်ပြီးတော့သူ့ရဲ့ညွှန်ကြားချက်အတိုင်းဆက်လက်ပြီးတော့ဆောင်ရွက်ပါတယ်နောက်ဒီ hand washing ကိုလည်းခရီးလေးကိုစနစ်တကျလက်စီပြုလုပ်ကြကျမတို့ video ကခရီးလေးနဲ့ပြပြီးတော့စီးကြရလို့အပ်တဲ့ဒီ hand sanitizer ပေါ့နော်အဲ့ဒါမျိုးနောက်ပြီးတော့ဒီ mask တွေကျမပလတ်စီကော PPE ရပါတယ်။ဒါကတည်းက medical grade PPE တွေလည်းကျမတို့ဝယ်ပြီးတော့စုဆောင်ထားပါတယ
်။ကျမအိမ်နဲ့အကစားဝင်ကြီးဌာနကမနေ့ကညထုတ်ပြန်ချက်ထဲတခွဲအတီးပြူလူနာနံပါတ်15ဟာနိုင်ငံသားတွေကိုကျမအိမ်ဝန်ဆောင်မှုပေးနေတဲ့ပုဂ္ဂလိကဆေးရုံတစ်ခုကဝန်ထမ်းဖြစ်တယ်လို့ဖော်ပြထားပါတယ်။အဲ့ဒီထုတ်ပြန်ချက်အရဆိုမြန်မာနိုင်ငံနဲ့တခွဲအတီးပြူလူနာတွေထဲမှာကျမအိမ်ဝန်ထမ်းကိုကိုရိုနာဗိုင်းရပ်စ်ကူးစက်တာပထမဆုံးတွေ့ရှိတာဖြစ်ပါတယ်။အခုလိုအခြေအနေမျိုးမှာအစိုးရကညွှန်ကြားထားတဲ့အတိုင်းလိုက်နာဆောင်ရွက်နေပြီးဝန်ထမ်းလျှော့ချတာတွေကိုလည်းဆောင်ရွက်နေတယ်လို့ဒေါက်တာတင်ညိုညိုလက်ကဆက်ပြောပါတယ်
။အခုလိုဖြစ်သွားတဲ့အတွက်ကြောင့်ကျွန်မတို့ကလည်းဟိုအစိုးရလည်းညွှန်ကြားချက်ထုတ်ထားတယ်လေ။ဟိုဒီဝန်ထမ်းတွေကိုလျှော့ချပြီးတော့ပေါ့နော်မလို့အပ်တဲ့နေရာတွေမှာမတုံးမဲနဲ့လျှော့ချပြီးဆိုတော့အထူးအတွေ့အကြုံများလို့ရှိရင်ကျွန်မတို့ဘက်ကလည်း quarantine နဲ့အများကြီးလုပ်ရမှာဆိုတော့လေ။အဲ့တော့သူတို့ကိုကျွန်မတို့ကဝန်ထမ်းကိုလျှော့ချပြီးတော့ ward တွေလည်းသူတို့ကလည်းနေပါလေဒီနေ့လည်းနေပါတော့ကျမတို့အဲ့လိုလုပ်ထားပါတယ်။ဒီအခါကျ social distancing ပေါ့နော်သူတို့တွေကိုတခြားတင်ပြီးတော့ဒီဆေးရုံမှာလာတူရေအကုန်လုံးလည်းကျမတို့ဟိုမှာဘယ်လိုခေါ်လဲအဲ့ social distancing တွေလည်းတခြားလုပ်ပြီးထားပါတယ်။အဲ့ဒီဝန်ထမ်းတွေအကုန်လုံးကိုလည်းအများကြီးတော့မလာသေးဘဲနဲ့တက်နေလည်းများလို့အဲ့တော့ပြန်လာပြီးတော့မှဟိုကုသမှုတွေဖြစ်လာမယ်ဆိုတော့မှ short time နဲ့အောင်ပေါ့နော်ကျမတို့အဲ့လိုကြည့်နေတာရှိပါတယ်။
မြန်မာနိုင်ငံပုဂ္ဂလိကဆေးရုံအသင်းနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအဖွဲ့တို့ပူးပေါင်းဆောင်ရွက်နေတဲ့ဆိုတဲ့အကြောင်းကိုလည်းအခုလိုဆက်ပြောပါတယ်
။ကျမတို့ကတော့လေဒီပုဂ္ဂလိကဆေးရုံအနေနဲ့ပုဂ္ဂလိကမြန်မာနိုင်ငံပုဂ္ဂလိကဆေးရုံကိုဆေးရုံအသင်းဆိုတာရှိပါတယ်ရှင်။ဒါကျမတို့ကဒီ networking တစ်ခုလုပ်ထားပြီးတော့ဒီကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကူတာတော့အဲ့ရအဖွဲ့တွေနဲ့ဒီကျမတို့ networking လုပ်ထားသူတို့ကနေပြီးတော့မှ yellow case definition ပြောင်းတာဆိုတာ contact physical contact definition ကိုပြောင်းတာဆိုတော့ကျမတို့လည်းချက်ချင်းအကြောင်းကြားပြီးရဲ့ treatment guidelines တွေတို့အကြောင်းကြားချက်ချင်းအကြောင်းကြားပြီးရဲ့ updated လုပ်ပြထားတာမန္တနာကျမတို့ချက်ချင်းအကြောင်းကြားပြီးရဲ့ဒီအခါကျမတို့အနေနဲ့ကလည်းတစ်ခုခုအခက်အခဲရှိတယ်ဆိုရင်တို့က clinical management team နဲ့တို့ကျမတို့ဆုံးဖြတ်ပြီးရဲ့ဘာဆက်လုပ်ရမလဲဘယ်လိုလုပ်ရမလဲဆိုဆုံးဖြတ်ပြီးပါတယ်
ပြည်သူတွေအနေနဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းလိုက်နာပေးဖို့ ਨੇဒီယောဂါရဲ့လက္ခဏာတွေကိုဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားရင်းမှုဒေါက်တာခင်ခင်ကြီးကလည်းအခုလိုရှင်းပြထားပါဗျ
။အဓိကကတော့ဒီယောဂါရဲ့လက္ခဏာကနော်ဒါ joint mission report မှာဖော်ပြထားတဲ့အရာဆိုရင်ယောဂါလက္ခဏာကဖြားတာက86ရာခိုင်နှုန်းမှာဖြားပါတယ်။နော်။နောက်တစ်ခုကကျတော့ချောင်းဆိုးတာချောင်းကျောက်ဆိုးတာက68ရာခိုင်နှုန်းမှာချောင်းကျောက်ဆိုးပါတယ်။နော်။ဒါလို့ရှိရင်ဖြားတယ်ခုနပြောလို့ပင်ပန်းနဲ့မောပန်းနဲ့ဒါမျိုးက38ရာခိုင်နှုန်းလောက်ရှိပါတယ်။အများကြီးပြောမယ်ဆိုရင်တော့အများစုလက္ခဏာတွေကဖျားတယ်ချောင်းဆိုးတယ်မောပန်းတယ်ပေါ့နော်ဒီလိုလက္ခဏာတွေရှိတယ်ဆိုလို့ရှိရင်ခုနကပြောထူးသဖြင့်နိုင်ငံခြားကလည်းပြန်လာတယ်ဆိုတော့ပို့ပြီးတော့ဒါသတိထားချောင်းမှာဖြစ်ပါတယ်ခုနကပြောလို့တာမန်ဖျားတာချောင်းဆိုးတာမျိုးလည်းရှိနိုင်ပါတယ်အဲ့ဒါကိုဆိုတော့ခုနကပြောတဲ့ခုခုဆိုလို့ရှိရင်သက်ဆိုင်အကြမ်းမအေးဌာနကိုဆက်သွယ်ကြောင်းကြားဖို့ကတော့အရေးကြီးပါတယ
်ဒီကနေ့စီးရင်တွေအားနိုင်ငံပေါင်း203နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း83,000ကျော်ကိုကူးစက်ခဲ့တာပါဒီယောဂါကြောင့်သေဆုံးခဲ့သူ43,000ကျော်ရှိခဲ့ပေမဲ့ပြန်လည်ကျန်းမာလာသူအရေအတွက်ဟာလည်း38,000ကျော်အထိရှိထားပြီးဖြစ်ပါတယ်။ကျမစုစုပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်။